ဒီမှာစစ်ကောင်စီကနောက်နေ့ထဲမှာကျင်းပမှုဖြစ်နေတဲ့ရွေးကောက်ပွဲတွေမှာလွတ်လပ်မျှတမှုရှိနိုင်မှာမဟုတ်ဘူးဆိုပြီးတော့အမေရိကန်နိုင်ငံရဲ့ဌာနအတိုင်ပင်ခံဒါရက်ရှိုးလေးကပြောလိုက်ပါတယ်။ဒီရွေးကောက်ပွဲဟာလွတ်လပ်မျှတမှုရှိဖို့မဟုတ်ဘဲနဲ့ဒါဟာဒေသတွင်းနဲ့နိုင်ငံတကာကိုလှည့်စားဖို့အတွက်ကြိုးပမ်းမှုတစ်ရပ်ပဲဖြစ်နေလို့နိုင်ငံရဲ့အတိုင်ပင်ခံဒါရက် ကိုယ်စားနိုလင်းဟေးဇာကလည်းဒီရွေးကောက်ပွဲကနေပြီးတော့မှန်ကန်လျှော်ညီရဲ့အရက်ဖက်အုပ်ချုပ်ရေးတရားမဖြစ်နိုင်ဘူးလို့ဒီမြန်မာလူထုကနေပြီးတော့ယုံကြည်ထားမှုမရှိဘူးဆိုရင်တော့ဒါဟာနောက်ထပ်အကြမ်းဖက်မှုတွေအတွက်အဆပြုချက်ဖြစ်လာနိုင်တယ်ဆိုပြီးတော့သတိပေးပါရစေ။ဒါမှမဟုတ်ဒီပွဲကိုတယောက်ဆွနေတဲ့ထိုင်းနိုင်ငံရဲ့ဌာနကုစလေပွန်ပီမွန်ကန်ချနာဘလက်ကတော့ဒီရွေးကောက်ပွဲနဲ့ပတ်သက်လို့စိုးရိမ်ချက်တွေကိုသူနားလည်ပြီးမဲ့အရေးယူမှုတွေပြစ်တင်ဝန်ခံမှုတွေလုပ်နေတာကထိရောက်မှာမဟုတ်ဘူးလို့ဆိုပါရစေ။မလေးရှားနိုင်ငံရဲ့ဂျင်ဝကြီးဆက်ဖူဒွန်အဗ်ဒူလာကတော့ပြီးခဲ့တဲ့2021အပြီးကချမှတ်ခဲ့တဲ့မြန်မာပြည်အာဆီယံသဘောတူညီချက်၅ချက်ကိုပို့ပြီးတော့အသေးစိတ်ပို့နဲ့အချိန်တက်မှတ်မှုထားဖို့အကြံပြုပါရစေ။ဒါရှိမြန်မာနိုင်ငံတွင်ပြည်ပခါမှာဆရာနာသိမ့်မှုကိုစန့်ကျင်တဲ့အဖွဲ့အစည်းတွေကိုလက်နက်ထောက်ပံ့မှုဆိုတာကတော့အမေရိကန်နေနဲ့လက်ရှိမှာစဉ်းစားချက်မရှိဘူးလို့လည်းအမေရိကန်နိုင်ငံရဲ့အတိုင်နိုင်ငံရှုလေးကပြောပါတယ်။မြန်မာဆက်အနာသိမ့်မှုဆန္ဒပြပွဲတွေကိုစစ်တပ်ကကြမ်းဖက်နှိမ်နှင်းပြီးတဲ့နောက်မြန်မာနိုင်ငံကတုံ့ပြန်ရမှာလက်နက်ဆွဲကင်ခုခံမှုတွေပေါ်ခဲ့တာပါ။စစ်ကောင်စီကတော့ပြီးခဲ့တဲ့2020ခုနှစ်ရွေးကောက်ပွဲမှာမတမာမှုတွေရှိတယ်ဆိုတဲ့အကြောင်းပြချက်နဲ့အနာသိမ့်ပြီးတော့နောက်တစ်ချိန်ရွေးကောက်ပွဲပြန်လုပ်ပြီးမယ်လို့ကတိပေးထားပါတယ်။ဒါပေမဲ့အဓိကနိုင်ငံရေးပါတီကြီးဖြစ်တဲ့ NLD အမျိုးသားဒီမိုကရေစီဖွဲ့ချုပ်ခေါင်းဆောင်အားလုံးမိဘကိုဖမ်းဆီးထားပြီးတော့တုံ့မအမျိုးမျိုးနဲ့ထောင်နိုင်ငံချမှတ်နေတာပါ။လက်ရှိမြန်မာအကြက်တင်းနဲ့ပတ်သက်ပြီးတော့ဘလို့ရှစ်ဆက်ကြမလဲဆိုတဲ့ခေါင်းစဉ်နဲ့စင်ကာပူနိုင်ငံမှာလုပ်နေတဲ့ဒေသတွင်းလူမျိုးရေးအစည်းအဝေးကြီးအထွတ်မှာခုလိုမျိုးဂျွန်လ17ရက်နေ့မိုးလယ်ပိုင်းမှာဆွေးနွေးကြတာဖြစ်ပါတယ်။ဒီအစည်းအဝေးကိုတော့မြန်မာစစ်ကောင်စီဘက်ကတယောက်ခွင့်မရခဲ့ပါဘူး။